တာမကြီးကုသအောင်ညွန်ခင်ဗျာကျွန်တော်တို့ SBS ရေဂျုံမြန်မာပိုင်းအစီအစဉ်မှာအခုလိုပြောဆိုပြီးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ကျွန်တော်အနေနဲ့ဒီမြန်မာနိုင်ငံမှာပြည်သူလူထုကရွေးချယ်လိုက်တဲ့အစိုးရရဲ့ကိုယ်စားလှယ်အနေဖြင့်ဒီဩစတြေးလျကိုရောက်လာတဲ့တာမကြီးကိုကြိုဆိုတယ်လို့လည်းပြောချင်ပါတယ်ပထမဆုံးအနေနဲ့ကျွန်တော်တာမကြီးကိုမေးချင်တာကတော့တာမကြီးကဘယ်သူလဲဆိုတာကိုကျွန်တော်တို့သောတာရှင်အနေနဲ့နည်းနည်းမိတ်ဆက်ပေးပါခင်ဗျာ
မင်္ဂလာပါကျွန်တော်သာဝန်ညွန့်ပါကျွန်တော်အနေနဲ့နိုင်ငံခြားရေးဝန်ကြီးဌာနကို1983ခုနှစ်စက်တင်ဘာလ1ရက်နေ့ကစတင်ဝင်ရောက်မှုထမ်းခဲ့ပါတယ်။ဒီ SBS ကတွေ့ဆုံမေးမြန်းနေတဲ့အချိန်မှာပဲကျွန်တော်အနေနဲ့နိုင်ငံခြားရေးဝန်ကြီးဌာနကိုဝင်ရောက်ခဲ့တာ33နှစ်တင်းတင်းပြင်းပြောက်တဲ့တိုက်တိုက်ဆိုင်ဆိုင်နေ့တနေ့လည်းဖြစ်ပါတယ်။ကျွန်တော်အငယ်တန်းဝန်ထမ်းဘဝတုန်းကတော့မြန်မာတန်ယုံစင်ကာပူမြန်မာတန်ယုံဝါရှင်တန်နဲ့မြန်မာအမြဲတမ်းကုသလေအဖွဲ့ရုံးဂျနီဗာတို့မှာတာဝန်ထမ်းဆောင်ခဲ့ပြီးတော့2014ခုနှစ်ကနေစပြီးတော့မလေးရှားနိုင်ငံမှာမြန်မာနိုင်ငံတာမတ်ကြီးဖြစ်၎င်းတောင်အာဖရိကနိုင်ငံမှာမြန်မာတာမတ်ကြီးဖြစ်၎င်းအခုဩစတြေးလျနိုင်ငံမှာတာမတ်ကြီးဖြစ်တာဝန်ထမ်းဆောင်ရောက်ရှိနေခြင်းဖြစ်ပါတယ
်တာမတ်ကြီးဩစတြေးလျကိုမလာခင်မှာကျွန်တော်တို့မြန်မာနိုင်ငံရဲ့ဝန်ကြီးဒေါအောင်ဆန်းစုကြည်ကတာမတ်တွေကိုမှာချားချက်ပေးခဲ့တယ်လို့သိရပါတယ်အဲ့ဒါဘာရီလဲဆိုတာကိုပြောပြလို့ရပါမလားခင်ဗျာ
ကျွန်တော်တို့ကိုကျွန်တော်တို့နိုင်ငံခြားရေးဝန်ကြီးဒေါအောင်ဆန်းစုကြည် ਨੇ တွေ့ဆုံခွင့်ရခဲ့ပြီးတော့ကျွန်တော်တို့ကိုတွေ့ဆုံမှာကြားပြီးတော့ဩဝါဒပေးခဲ့တဲ့အချက်လည်းအများကြီးတော့ရှိပါတယ်ဒါပေမဲ့ကျွန်တော်တို့အခုချိန်မှာတော့ပြောချင်တာကတော့မြန်မာနိုင်ငံသားများ ਨੇ တိုက်ရိုက်သက်ဆိုင်နေတဲ့ကိစ္စဖြစ်ပါတယ်ကျွန်တော်တို့မြန်မာသားမကြီးများမြန်မာတန်ယုံအဖွဲ့ဝန်ထမ်းများအနေနဲ့မြန်မာနိုင်ငံသားများရဲ့စိတ်ခါကိုမြင့်တင်ပေးရန်တာဝန်ရှိတယ်ပြည်ပနိုင်ငံသားအကျိုးဆောင်ရွက်ပေးရမယ်ကာကွယ်ဆောင်ရှောက်ပေးရမယ်ပြည်ပမှာရှိတဲ့မြန်မာနိုင်ငံသားတွေရဲ့ဂုဏ်သိက္ခာကိုမြင့်တင်ပေးရန်လိုအပ်တယ်လို့မှာကြားလိုက်ပါတယ်အဲ့ဒီလိုကာကွယ်ဆောင်ရှောက်ရမှာပြဿနာဖြစ်နေတဲ့သူတွေရာဇဝတ်မှုမကင်းတဲ့မိမိနိုင်ငံသားများကိုရင်ပြစ်ပယ်ထားခြင်းမရှိဟုယုံကြည်လာစေသည့်အထီးကိုကူညီဆောင်ရှောက်ပေးပါလို့မှာလိုက်ပါတယ်မြန်မာနိုင်ငံသားများအနေနဲ့ပြည်ပမှာရှိတဲ့မြန်မာနိုင်ငံတန်ယုံနေဟာကိုယ့်ရဲ့မိဘအိမ်အမိမြေကဲ့သို့အားကိုးစရာဖြစ်ခံစားတန်ရောစဉ်ရှိနေစေရန်အတွက်ပြည်ပရောက်မြန်မာနိုင်ငံသားများအားလုံးခွဲခြားခြင်းမရှိဘဲတွေ့ဆုံခြင်းဖိတ်ကြားခြင်းများပြုလုပ်ကစုစည်းပြီးတော့ညီညီညာညာစုစည်းမှုရှိရန်ဆောင်ရွက်ကြရမယ်ဖြစ်တယ်လို့လည်းမှာလိုက်ပါတယ်မြန်မာနိုင်ငံသားဟောင်းများဟာလည်းမြန်မာနိုင်ငံသားများပင်ဖြစ်ပါတယ်သူတို့ရဲ့မူလဇာတိမြေဟာမြန်မာနိုင်ငံသားဖြစ်ပြီးသူတို့ဒီအမိမြန်မာနိုင်ငံကိုပြန်လည်အကျိုးပြုမဲ့သူများသာဖြစ်တယ်လို့ကျွန်တော်တို့ကလည်းယုံကြည်ပါတယ်။သူတို့နဲ့သူတို့ရဲ့ဆွေမျိုးဆက်များဟာမိခင်နိုင်ငံအပေါ်မှာထားရှိတဲ့တန်ရောစဉ်ဟာမိမိတို့အားပြန်လည်အကျိုးပြုလာနိုင်ရန်အတွက်အခွင့်အလမ်းများရှာဖွေပေးခြင်းနိုင်ငံအကျိုးဆောင်ရွက်ပေးလိုတဲ့အခမ်းအနားများရှိပါကသက်ဆိုင်ရာများနဲ့ရှာဖွေချိတ်ဆက်ပေးခြင်းစတဲ့ပတ်ဝန်းကျင်ကောင်းများဖန်တီးပေးရန်မိမိနိုင်ငံအပေါ်မှာတန်ရောစဉ်ပြန်လည်သားရှိစီရန်စီယုံဆောင်ရွက်ပေးရမှာဖြစ်တယ်လို့လည်းမှာကြားလိုက်ပါတယ်ဒီဟာနဲ့ပတ်သက်လို့ဆက်ပြောရမယ်ဆိုရင်နိုင်ငံသားဟောင်းများရဲ့စွမ်းအားအရင်းအမြစ်ကိုနိုင်ငံတော်တည်ဆောက်ရေးမှာပါဝင်လာနိုင်စီရန်အတွက်ပြည်ဝင်ဗီဇာအကန့်အသတ်များကိုလည်းဖြည့်လျှော့ထားခဲ့ပြီဆိုတာကိုလည်းပြောကြလိုပါတယ
်တာမချစ်ခင်ဗျာခုနတာမချစ်ပြောတော့တဲ့အထက်မှာဒီတိုင်းပြည်ပြန်လည်တည်ဆောက်ရေးမှာဒီနိုင်ငံသားမှာရှိတဲ့လူတွေပြန်လာပြီးကူညီခြင်းနဲ့ဆိုရှင်လှုပ်ဆောင်ပေးမယ်လို့ပြောပါတယ်အဲ့တော့ဒီမြန်မာတန်ရုံအနေနဲ့ဘာတွေများလှုပ်ဆောင်ပေးနိုင်ပါလဲ
နိုင်ငံတော်တိဆောက်ရေးမှာပါဝင်ပြီးတော့ပြန်လဲကူညီဆောင်ရွက်မယ်ဆိုတဲ့အပိုင်းမှာလည်းနှစ်ပိုင်းတို့ရှုမြင်သုံးသပ်နိုင်ပါတယ်ပထမတစ်ပိုင်းကဒနာဥစ္စာပစ္စည်းရင်းနှီးမြှုပ်နှံမှုဒုတိယတစ်ချက်ကတော့ညာနာစွာအားဖြင့်ပြန်လဲကူညီနိုင်ဖို့ဆိုပြီးတော့နှစ်ပိုင်းရှိပါလိမ့်မယ်ဘယ်လိုပဲဖြစ်ဖြစ်ကန္တရဲ့အသီးသီးမှာကူညီဆောင်ရွက်ပေးခြင်းသူများကျွန်တော်တို့မြန်မာတန်ယုံတွေကိုဆက်သွယ်ဆောင်ရွက်လာတယ်ဆိုရင်တော့သက်ဆိုင်ရာကန္တများနဲ့ချိတ်ဆက်ပေးနိုင်ဖို့အတွက်ကျွန်တော်တို့ကတော့မိခင်နိုင်ငံခြားရေးဝန်ကြီးဌာနကိုတိုက်ရိုက်တင်ပို့ဆောင်ရွက်ပြီးတော့မိခင်နိုင်ငံခြားရေးဝန်ကြီးဌာနကလည်းသက်ဆိုင်ရာကန္တများနဲ့စီလျောင်းဆက်သွယ်ဆောင်ရွက်ပေးနိုင်မယ်လို့ပဲပြောကြလိုပါတယ်
တာမကြီးခင်ဗျာကျွန်တော်တို့ဒီဩစတြေးလျမှာရှိတဲ့မြန်မာအတိုင်းဝိုင်းနေတဲ့ဒီတန်ယုံအနေနဲ့ဘလို့ထိတွေ့ဆက်ဆံဖို့အစီအစဉ်တွေရှိပါလဲ
အခုကျွန်တော်ဩစတြေးလျနိုင်ငံကိုရောက်တာရက်သက်တပတ်နှစ်ပတ်ပဲရှိပါသေးတယ်ဒါလောက်က နှစ်နိုင်ငံအစိုးရရဲ့နှွေးထွေးသောဆက်ဆံမှုကြောင့်တူတောင်းသောကာလအတွင်းမှာပဲကျွန်တော်တာမတ်ကြီးခန့်အံ့လော်ကိုပေးရခဲ့ပြီးဖြစ်ပါတယ်တာမတ်ခန့်အံ့လော်ပေးရပြီးတဲ့နောက်ပိုင်းမှာဩစတြေးလျနိုင်ငံမှာရှိတဲ့နိုင်ငံကြ合いဝင်ကြီးဌာနသက်ဆိုင်ရာအခြားဝင်ကြီးဌာနအခြားပြည်ပတန်ယုံများမှတာမတ်ကြီးများနဲ့ထိတွေ့ရင်းနှီးအောင်ဆောင်ရွက်နေရတဲ့အချိန်ကာလဖြစ်တဲ့အတွက်ဒီကာလကြော်လွန်သွားပြီးရင်သင့်လျော်တဲ့တစ်ချိန်မှာတော့ကျွန်တော်အနေနဲ့အချိန်ရယ်ဗန္ဒာရေးအကန့်အသတ်များပေါ်မှာမူတည်ပြီးတော့မြန်မာအတိုင်းဝိုင်းများနဲ့အများဆုံးထိတွေ့နိုင်အောင်ဆောင်ရွက်မှာဖြစ်ပါတယ်
။သာမကြီးခင်ဗျာကျွန်တော်တို့ဒီနိုင်ငံသားမှာမြန်မာနိုင်ငံဝင်ခွင့်ကန့်သတ်ခံထားရလို့တချို့ရှိပါတယ်။ဒီလူတွေနဲ့ပတ်သက်လို့ရောသာမကြီးအနေနဲ့ဗာများပြောလို့ရပါလဲ
။ကျွန်တော်ခုနဆွေးနွေးခဲ့တဲ့အတိုင်းပဲကျွန်တော်တို့မြန်မာနိုင်ငံသားဟောင်းများရဲ့စွာအရင်အမြင့်များကိုနိုင်ငံတော်တိဆောက်ရေးမှာပါဝင်လာစေနိုင်ဖို့အတွက်ကျွန်တော်တို့အကန့်အသတ်တွေဖြည့်လျှော့ထားပြီးပြီလို့ကျွန်တော်ခုနပြောခဲ့ပြီးပါတယ်။ဒါကြောင့်မလို့လေအခုလည်းပဲကျွန်တော်ထပ်ပြီးတော့ပြောချင်တာကပြည်ပမှာရောက်နေတဲ့နိုင်ငံသားများနဲ့ရာဇဝတ်မှုကင်းရှင်းပြီးတော့ယုံကြည်ချက်ကြောင့်သို့မဟုတ်နိုင်ငံရေးလှုပ်ရှားမှုကြောင့်ကန့်သတ်ထားခြင်းခံရသူများကိုလည်းကျွန်တော်တို့ပြည်ဝင်ခွင့်အကန့်အသတ်များကိုဖြည့်လျှော့ထားပြီးပြီဖြစ်တဲ့အကြောင်းပြောကြလိုပါတယ်။
သမားကြီးခင်ဗျာကျွန်တော်တို့ SBS Radio မြန်မာပိုင်းအစီအစဉ်မှာအခုလို့ရှင်းပြပေးတဲ့အတွက်နောက်ပြီးဒီသမားကြီးကကျွန်တော်တို့ SBS Radio မှာပထမဆုံးလာရောက်ပြောကြားပေးတဲ့သမားကြီးဖြစ်တဲ့အတွက်လည်းကျေးဇူးအများကြီးတင်ပါတယ
်ကျွန်တော်ကလည်းမြန်မာနိုင်ငံသားများအရေးကိစ္စကိုဘယ်လိုကဲ့သို့ဆောင်ရွက်ပေးရမလဲဆိုတာအသိပေးပြောကြားခွင့်ရတဲ့အတွက် SBS ကိုကျေးဇူးတင်ပါတယ်
SBS မြန်မာပိုင်းကိုအင်္ဂါနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်ပါတယ်။နားဆင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ်။ Radio, Digital TV, Online, ဒါမှမဟုတ် SBS Radio App ကနေတစင်နားဆင်နိုင်ပါတယ်။ SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင်။